နာဒိုနယ်ထရမ့်ကိုအင်ဂျစ်မန်လို့ခေါ်တဲ့တရားစွဲဆိုမဲ့ကိစ္စလောလောဆယ်မစဉ်းစားဘဲရဆိုင်လို့အောက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပါပြီ။ဒီမိုကရက်တစ်ထိန်ချုပ်ထားတဲ့အောက်လွှတ်တော်ကဒီကိစ္စကိုရဆိုင်ဖို့332မဲ95မဲနဲ့ဗုဒ္ဓနည်းအရမဲခွဲဆုံးဖြတ်လိုက်တာပါ။သူ့ဘော်တရားစွဲဆိုမဲ့ကိစ္စအခြေရင်ဆွေးနွေးမှုဟာသူဆောင်ရွက်ခဲ့ဖို့သူများကိစ္စတွေထဲမှာအတိတ်ပဲမရှိဆုံးအထင်အဖျုံဆုံးကိစ္စဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။ဒီကိစ္စပြီးတော့ပြည်ရဲ့နောက်ဘဲအမေရိကန်သမ္မတကမှဒီလိုလှုပ်ခွင်မပြုသင့်ဘူးလို့လည်းသူကပြောပါတယ်။ဒါပေမဲ့အလွတ်တော်ကနောက်ထပ်ဆုံးဖြတ်ချက်အစ်တခုလှုပ်လာခဲ့ရင်လည်းဘယ်လို့မှဟန်တားနိုင်ကြတော့မရှိပါဘူး။